ရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေဟာယူကရိန်းအရှေ့ဘက်ကမြို့တွေမှာအနီးကတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတာဝန်ရှိသူတွေကပြောလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းအရှေ့ဘက်ကစီဗီယာရိုဒိုနက်စ်မြို့ကိုဒီနေ့တနင်္ဂနွေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေကြောင့်ရက်စိမီးတွေနဲ့တယ်လီဖုန်းတွေပြတ်တောက်သွားခဲ့ပါတယ်။ထပ်မတည်တဲ့အရသားတွေကိုလည်းအကြမ်းဖက်ချိန်ချောက်တာတွေလုပ်ခဲ့ကြပါတယ်။ယူကရိန်းတပ်ဖွဲ့တွေကအပြင်းထန်ခုခံနေချိန်မှာရုရှားတပ်ဖွဲ့တွေဘက်ကလည်းအဲ့ဒီဒေသအတွင်းမှာမဟာဗျူဟာကျတဲ့နေရာတွေကိုခြေကုပ်ယူနိုင်ဖို့အတွက်ကြိုးပမ်းလာနေတာဖြစ်ပြီးအပြင်းထန်ဘုံကျဲတိုက်ခိုက်နေပါတယ်။ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံဒွန်ဘတ်စစ်မှုဇုန်ဒေသတစ်ဝိုက်သိမ်းယူနိုင်ဖို့အတွက်ကြိုးပမ်းတဲ့နေရာမှာစီဗီရိုဒွန်ဒက်စ်အဘိုးချက်မှဖြစ်လာနေပါတယ်။ဒါ့အပြင်ရုရှားတပ်တွေဟာအဲ့ဒီဒေသအနီးကလစ်ချန်စ်ဒေသကိုလည်းသိမ်းယူဖို့အရှိန်ဟုန်မြင့်ဆောင်ရွက်လာနေပြီးအဲ့ဒီမှာစစ်တိုက်ဘုံကျဲနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်စစ်ပွဲမတိုင်ခင်ကစုစုပေါင်းလူဦးရေ300,000လောက်ရှိတဲ့အဲ့ဒီမြို့နဲ့မြို့ဟာလူဟက်စ်ဒေတာမှာယူကရိန်းဘက်ကထိ ंछ ုပ်ထားတဲ့အဓိကကျတဲ့နောက်ဆုံးနှစ်မြို့ဖြစ်ပါတယ်